ရှင်းအောင်သိငယ်ရဲ့ဖေဖော်ဝါရီလနေ့ကနေဒီကနေ့နိုဝင်ဘာလ28ရက်နေ့အထိဆိုရင်ဖြည့်ရမျိုးမျိုးအတွင်းစစ်တပ်ရဲနဲ့စာရဖစစ်ထောက်လမ်းကြီးတို့ရဲ့လက်ထက်ကြောင့်ပြည်စုံသူပေါင်း1995ယောက်ရှိသွားပြီလို့စောင့်ကြည့်မှတ်တမ်းတင်နေတဲ့နိုင်ငံရေးကျူးသားများကကြီးဆော့ဆော့ရေးအသင်း ABD ကပြောပါတယ်။လက်ရှိမှာဖမ်းဆီးခံရသူပေါင်း1595ယောက်ရှိပြီးပြစ်ဒဏ်ချခံထားရသူက340ယောက်ရှိပြီးတော့အဲဒီအထက်မှာကလေးငယ်နှူးအပါအဝင်34ယောက်ကိုတည်ဒဏ်ချမှတ်ထားတယ်လို့လည်း ABD ကပြောပါတယ်။ဒီရွေးတဲ့အားလုံးဟာ ABD ကလလန်းမီတလောက်ပောက်ယူစုဆောင်အတီးပြုထားတဲ့အခြေလက်တွေဖြစ်ပြီးအမှန်တကယ်အရေးအတွက်ကိုအတီးပြုသွားရအောင်မယ်လို့လည်း ABD ကပြောပါတယ်စစ်ကောင်စီကတော့ ABD ကပြောတဲ့တည်ဆုံးမှုအရေးအတွက်ဟာလုံးကြံချဲ့ကားထားတာပဲလို့တုံ့ပြန်ထားပါတယ်စစ်တပ်ကအနာသိန်းနာ10လပြည့်လို့ဒီပါရှိလာပေမဲ့ဆက်အနာသိမှုကိုစက်ကြင်တောက်ွက်တဲ့ဆန္ဒပြပွဲတွေကတော့ကြိုကြားလို့ဆက်ရှိနေသေးပါနိုဘာ25ရက်နေ့ကရန်ကုန်မြို့မြမပလာဇာထဲမှာလူငယ်တို့ဆန္ဒပြတာကိုပလာဇာလုံးကြီးဝန်ထမ်းတွေကအကျဉ်းဝင်ရောက်ဖမ်းဆီးခဲ့တဲ့ပေါ်ဝေဂန်ပြစ်တင်တာကြုံရပြီးတဲ့နောက်ပလာဇာတွင်းကဆိုင်များပြားပိတ်ထားတယ်လို့အရင်ကနေ့စဉ်လိုစီကားနေခဲ့တဲ့မြန်မာပလာဇာလုံးဝခြောက်ကပ်နေခဲ့တယ်လို့မြို့ကန်တွေကပြောပါတယ်။အချင်းချင်းပြီးနောက်ပြည့်နိုဝင်ဘာလ26ရက်နေ့မှာပထမနေ့ကဖြစ်ရတဲ့တောင်းမန်ကြောင့်နဲ့အဲ့ဒီဖြစ်ရတဲ့တောင်းဝန်ရှိသူတွေအားလုံးကိုအလုတ်ကထုတ်ပြလိုက်ပြီးဖြစ်တဲ့အကြောင်းမြန်မာပလာဇာအုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။